EU ဥရောပသမဂ္ဂနိုင်ငံတွေမှာတူရကီဖွဲ့စည်းပုံကိုထောက်ခံရေးမဲဆွေမဲ့တူရကီဝန်ကြီးတွေကို EU နိုင်ငံတော်တော်များများကခွင့်ပြုချက်မပေးခဲ့တဲ့နောက်တူရကီနဲ့ EU ကြားဆက်ဆံရေးပိုပြီးထိခိုက်နေပါတယ်။တူရကီသမရရီချက်တာရက်အာအိုဝန်က2029ခုနှစ်အထိအာဏာယူထားနိုင်မယ်။ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒခံယူပွဲမှာဥရောပနိုင်ငံတွေမှနေနေကြတဲ့တူရကီပြည်သူတန်းနဲ့ချီပြီးတော့ထောက်ခံကြဖို့တူရကီအစိုးရကကြိုးစားနေတာပါ။ဗြိတိန်နိုင်ငံလန်ဒန်မြို့ကနေ VOA သတင်းတောက် Henry Richwell သတင်းပေးပို့ထားတာကိုမဆုမြတ်မုံကဆက်ပြီးပြောပြမှာပါရှင်
။တူရကီဖွဲ့စည်းပုံပြင်ဆင်ရေးမဲဆွယ်ပွဲတွေကိုအော်စတြေးလျနဲ့ဂျာမနီနိုင်ငံတွေမှဒေသခံအစိုးရတွေကတားမြစ်ခဲ့ပြီးတဲ့နောက်တူရကီနဲ့ EU နိုင်ငံတွေကြားတင်းမာမှုတွေရှိနေတာရှက်ပေါင်းတော်တော်ကြာပါပြီ။ဂျာမနီမြို့တွေမှာမဲဆွယ်ပွဲတွေလုပ်ခွင့်မရတော့တူရကီနိုင်ငံသားရေးဝန်ကြီးမက်ဖလူတ်ကာဗူဆိုဂလူးကဟမ်ဘတ်မြို့ကတူရကီကောင်စစ်ဝန်ရုံးဝင်းထဲကိုထောက်ခံသူတွေကိုဖိတ်ခေါ်ပြီးတော့မဲဆွဲပွဲကျင်းပခဲ့ပါတယ်။ Netherlands နိုင်ငံ The Hague မြို့မှာမလ17ရက်နေ့စနေနေ့ကျရင်တူရကီမဲဆွဲပွဲကျင်းပဖို့စီစဉ်ထားချိန်မှာလက်ရဇုံနိုင်ငံရေးသမားတယောက်ဖြစ်တဲ့ Hiad Vilders ကအခုလိုပြောပြီးကန့်ကွက်နေပါတယ
် We are in Holland here not in Turkey and a Turkish minister has no room here to lobby
ဒါဟော်လန်နိုင်ငံထဲမှာပါတူရကီနိုင်ငံမဟုတ်ပါဘူးတူရကီသမ္မတလိုအာဏာရှင်ဆန်ဆန်လူတယောက်အတွက်တူရကီဝန်ကြီးကလာပြီးမဲဆွဲစရာနေရာမရှိပါဘူး
အခုလိုတူရကီကပြင်ဆင်လိုတဲ့ဖွဲ့စည်းပုံအပေါ်ထောက်ခံမှုရရှိရေးမဲဆွယ်ပွဲတွေကို EU နိုင်ငံတွေမှဆန့်ကျင်နေကြတာကြောင့်ဥရောပမှာဖက်ဆစ်ဝါဒထောက်ခံသူတွေများလာပြီလို့တူရကီအစိုးရကအပြစ်တင်ပြောဆိုခဲ့ပါတယ်။ဧပြီလ16ရက်နေ့လုံးမဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒခံယူပွဲရလဒ်တွေအပြောင်းလဲဖြစ်အောင်ဥရောပကလုပ်နေတယ်လို့လည်းဆက်ဆွဲနေပါတယ်
။ Ve 16 Nisan inşallah Batı'da
အနောက်နိုင်ငံတွေနဲ့ကမ္ဘာတစ်ဝှမ်းမှာအတားအဆီးခံခဲ့ရတဲ့ကျွန်တော်တို့ရဲ့နိုင်ငံသားတွေအလားအရှင်မြတ်ရဲ့အလိုတော်အတိုင်းဧပြီလ16ရက်နေ့ကျရင်အောင်ပွဲခံကြတော့မှာဖြစ်ပါတယ်လို့တူရကီသမ္မတရီချက်ဒါယက်အာဒိုဝန်ပြောခဲ့တာပါဂျာမနီမှာတူရကီဝန်ကြီးတွေသွားလုပ်မဲ့မဲဆွယ်ပွဲတွေကိုခွင့်မပြုတာကိုနာစီတို့ရဲ့လုပ်ရမျိုးဖြစ်တယ်လို့သမ္မတအာဒိုဝန်ကအစောပိုင်းမှာပြောခဲ့ပါသေးတယ်ဒီပြောကြားမှုဟာဘလို့နည်းနဲ့မှလက်ခံနိုင်စရာမရှိဘူးလို့ဂျာမနီအစိုးရကတုံ့ပြန်ခဲ့ပါတယ်အခုလို EU အစိုးရတချို့နဲ့သဘောထားကွဲမှုတွေကနေအကျိုးအမြတ်ထွက်အောင်လို့တူရကီအစိုးရကလုပ်နေတာလို့ဗြိတိန်နိုင်ငံ Success တက္ကသိုလ်ကတန်တမာရေးနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာပညာရှင် Cameron Martin ကသုံးသပ်ပါတယ
် It was really stemming from German authorities' concern for the German-Kurdish relation within Germany because a large number of Turkish citizens living there are actually of Kurdish origin
ဂျာမနီနိုင်ငံမှာနေထိုင်ကြတဲ့တူရကီနိုင်ငံသားတော်တော်များများက Kurds လူမျိုးတွေဖြစ်ကြတော့ဂျာမန်တွေနဲ့ကတ်လူမျိုးတွေဆက်ဆံရေးအတွက်တူရကီအာဏာပိုင်များစိုးရိမ်ပြီးဒီလိုလုပ်ရတာပါတူရကီအစိုးရအထူးသဖြင့်သမ္မတအာဒိုဝန်ကဒါကိုအခွင့်အောင်းယူပြီးသူတို့နိုင်ငံရဲ့အုပ်ချုပ်ရေးပုံစံပြောင်းလဲမဲ့ကိစ္စအတွက်စည်းရုံးမှုတွေလုပ်လာပါတယ
်တူရကီမှာပြီးခဲ့တဲ့နှစ်ဇူလိုင်လအာဏာသိမ်းမှုဖြစ်ပွားခဲ့ပြီးတဲ့ကဖမ်းဆီးခံထားရသူ4000ကျော်ရှိသွားပါပြီပြီးခဲ့တဲ့လကပဲတူရကီမှာနေတဲ့ဂျာမန်သတင်းတောက်တယောက်ဖမ်းဆီးခံခဲ့ရပါတယ်တူရကီသမ္မတအာဏာပိုရလာမယ်ဆိုရင်ဒီမိုကရေစီစနစ်ကိုပိုပြီးထိခိုက်လိမ့်မယ်လို့ EU ကစိုးရိမ်နေတာပါဒါပေမဲ့ EU အထူးသဖြင့်ဂျာမနီကတူရကီကိုလက်တွဲထားဖို့လိုသေးတယ်လို့လေးလာသူတချို့ကတုံ့ပြန်ကြပါတယ
် The refugee deal they have with EU and especially with respect to Germany is crucial leverage they have over Germany especially and the flow of refugees would have immediate
တူခါတဲ့အရင်ကပတ်သက်လို့တူရကီနဲ့ EU ကြားရထားတဲ့သဘောတူညီမှုမှာအထူးသဖြင့်ဂျာမနီနဲ့ဆိုရင်တူရကီဘက်ကအသာရထားတဲ့အချက်ကအရေးကြီးပါတယ်ဒုက္ခသည်တွေအများကြီးဝင်လာမယ်ဆိုရင်ဂျာမနီရဲ့ပြည်တွင်းနိုင်ငံရေးပေါ်ချက်ချင်းတရားမှုတွေရှိနိုင်ပါတယ်ပထဝီအနေထားရတူရကီဟာဥရောပနိုင်ငံတွေအတက်တင်မဟုတ်ဘူးအနောက်ဘက်တစ်ချောင်းလုံးအတွက်အရေးပါတဲ့အနေထားမှာရှိနေပါတယ်ရုရှားကောင်းထောင်လာချိန်မှာတူရကီရဲ့အခန့်ကဏ္ဍကလည်းအဓိကကျတဲ့နိုင်ငံတစ်ခုအဖြစ်ရှိလာနေပါတယ
်တူရကီရဲ့ဖွဲ့စည်းပုံဆန္ဒခံယူပွဲပြီးသွားရင်တော့တန်တမာဆက်ဆံရေးပြန်တိုးတက်လာဖို့မျှော်လင့်တယ်လို့ဂျာမနီအစိုးရဘက်ကပြောကြားထားပါတယ်ရှင်